မနိုင်ငံတော်ဝန်အကျဉ်းဆောင်နေတဲ့မှာဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေရာခနန်းအထိရှိနေသေးဖြစ်ပြီးတော့ဒီရက်ပိုင်းမှာပဲပြန်လွတ်လာတော့မလို့သတင်းတွေထွက်ပေါ်နေတဲ့အတွက်သက်ဆိုင်ရာမိသားစုတွေကအကျဉ်းဆောင်နေမှာတွားရောက်ဆောင်ဆိုင်ကြတဲ့အထိမျှော်လင့်ချက်တွေလည်းကြီးကြီးမားမားထွက်ပေါ်နေပါတယ်။ အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကတော့ဆက်ပြီးတော့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းနေပြီးတော့ဒီကနေ့ပဲပါတီကောင်ဆောင်ဒေါက်ဆန်းစုကြည်ကရရှိထားတဲ့အချက်လက်တွေကိုရန်ကုန်မြို့ကဒီသတင်းစာရှင်းလင်းပွဲအတွင်းကြေညာခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကပြောပြပေးပါလားရှင်။
မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား900ကျော်ရှိကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနိုဝင်ဘာလ14ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့သလိုဒီကနေ့မှာပဲပြန်လွတ်မယ်ဆိုတဲ့သတင်းတွေကြောင့်အင်းစိန်ထောင်ပါဝင်အကျဉ်းထောင်နေစီကိုနိုင်ငံရေးအကျဉ်းသားမိသားစုတွေကပြန်လွတ်ပေးနိုးနဲ့တွားရောက်ဆောင်ဆိုင်နေခဲ့ကြတာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်က
ဥစ္စာအဖွဲ့ချုပ်ကစည်ရင်ကအစိုးရစည်ရင်နဲ့200လောက်တော့ပွားပါတယ်200လောက်တွေပို့ပြီးတော့ပို့တာရှိပါတယ်ဒါပေမဲ့တချို့စည်ရင်တွေကဆို2000လောက်ရှိတယ်ဆိုတာမှန်ပါတယ်အဲ့ဒီအပြင်ကနေပြင်ပြရရနေတဲ့စည်ရင်တွေကိုကျမတို့တတ်နိုင်တဲ့လောက်လိုက်ပြီးတော့စုံစမ်းပါတယ်စုံစမ်းတော့တချို့အဲ့ဒီစည်ရင်တွေထဲမှာပါနေတယ်တချို့အကျဉ်းသားတွေကလွတ်သွားတာကြာပြီဆိုတော့ကျမတို့တွေ့ရပါတယ်ဒါမှမဟုတ်ကျမတို့အားလုံးကိုတော့တိတိကျကျမစုံစမ်းနိုင်သေးပါဘူးအခုကျမတို့990နဲ့တယောက်ဆိုပြီးတော့သတ်မှတ်ထားတာကျမတို့သေသေးချာချာအကျဉ်းတောင်တွေထဲမှာရှိသေးတယ်ဆိုတာကိုကျမတို့သိတဲ့နိုင်ငံရေးအကျဉ်းချုပ်များဖြစ်ပါတယ်
တကယ်တော့နိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ထားတဲ့စံနှုန်းတွေကွဲလွဲမှုတွေရှိနေတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်လက်မမီတာတွေကြောင့်နိုင်ငံရေးအကျဉ်းသားဥယျာဉ်ဒီထက်မကရှိနိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူမှုထောက်ကူပြုအဖွဲ့ကစည်းရင်းပြုစုချက်တွေနဲ့ပတ်သက်ပြီးဗန်နာရေးတာဝန်ခံဦးနိုင်နိုင်ကအခုလိုပြောပါတယ
် NLD ကအာဂျိုရိုဒီလူမှုထောက်ကူပြုအဖွဲ့ကဒါကိုပြုစုရတဲ့စည်းရင်
းဟုတ်ကဲ့
နောက်ပြီးခုကဒီစည်းရင်းမှာမပါတော့လဲပဲထောင်ထဲမှာနိုင်ငံရေးကျင်းသားတွေရှိနေတယ်ကိုတို့ကကိုယ်တိုင်ကိုကြစုံစားကြည့်ကြည့်ပတ်စံပေးလို့ဘယ်လိုရတဲ့လူတွေလဲစဉ်းရင်းဟုတ်ပြီစုလာဒါပေမဲ့ရှိမှမသိတဲ့ဘယ်နဲ့ရှိနေတဲ့လူတွေကအများကြီးကြွေရတယ်တခါကြလို့ရှိရင်ဘသူ့ကိုနိုင်ငံရေးကျင်းသားရဲ့လို့မှတ်တယ်ဆိုတဲ့အမှတ်သားမှုတဲ့ဒိဋ္ဌိဖွင့်တာလည်းကွာတယ်ကွာဟာလို့ကတချို့ကိစ္စတွေမှာနိုင်ငံရေးကျင်းသားတွေနဲ့တခြားပုံမှန်တွေနဲ့ချိန်ပြီးတော့လေ
ဟု
တ်ကဲ့အဲ့လိုချက်မှာမဟုတ်ဘူးနိုင်ငံရေးကိစ္စနဲ့နေပြီးတော့တခြားပုံမှန်တွေထားရလူရောအများကြီးတယ်ဆက်တော့ရွာလူတွေပေါ့
ဟုတ်ကဲ့
ရွာလူဆိုတပုံနေရလူတွေကတပုံကိုလက်ခံယုံရတဲ့သူကဒါထောက်ချလက်ကောအဲ့လူတွေလည်းဥရောပနိုင်ငံရေးပြစ်ဆက်တဲ့ကြရလူတွေတတ်မှတ်တယ်လေအဲ့တော့တတ်မှတ်ပုံတတ်မှတ်ကြီးကသူတို့အစိုးရတတ်မှတ်တယ်ဥပဒေတတ်မှတ်တယ်တော့မတူဘူးသမီးရဲ့
မကြသေးခင်ကပဲမြန်မာနိုင်ငံရဲ့လူ့အခွင့်အရေးကော်မရှင်ကနိုင်ငံရေးအကျဉ်းသားတွေထက်လွတ်ပေးဖို့အတွက်ပြောဆိုထားတဲ့အတွက်လွတ်ဖို့အတွက်ဒီနေ့မှာတော့မျှော်လင့်နေတဲ့အကြောင်းဦးနိုင်နိုင်ကဆက်ပြောပြပါတယ်
အဲ့ဒီနေ့ကသူတို့စနေနေ့ကသူတို့လူခွင့်ရေးအဖွဲ့ကနေပြီးတော့သူတို့သမရနေနေဆိုတော့ဒါကဘယ်လိုတူတင်ရမှာမဟုတ်လေသူကသူတို့အပေါ်မှာအရှင်းမှာလွတ်မှာမဟုတ်လေသူတို့လူရှိချင်းကခင်းစားချက်ပြီးတော့ညီညာဆိုတော့လွတ်မှာလည်းဥချင်းနေတချို့တော့အကုန်လုံးလူချင်းမှာလွတ်မှာပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအဖြစ်အစိုးရကသတ်မှတ်ချက်မထားပေမဲ့တခြားပုံမှတ်တွေနဲ့ပြစ်ဒဏ်ပေးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအများအပြားရှိနေသေးကြောင်း AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကလည်းပြောပါတယ်။တချို့တွေဟာရဲဘက်စခန်းတွေစီကိုရောက်ရှိနေကြတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ AAPP ရဲ့ထုတ်ပြန်တဲ့စီးရင်စရာအရနိုင်ငံရေးအကျဉ်းသား1600ကျော်ရှိနေသေးတယ်လို့ဆိုပါတယ်။နိုဝင်ဘာလ14ရက်နေ့မှာတော့အင်းစိန်ထောင်ရှိမှာနိုင်ငံရေးအကျဉ်းသားမိသားစုတွေစောင့်နေကြပြီးနိုင်ငံရေးအကျဉ်းသားတွေပြန်လွတ်မြောက်မယ်ဆိုပြီးမျှော်လင့်နေခဲ့ကြပေမဲ့ညနေပိုင်းတိဘာမှထူးခြားမှုမရှိလာပါဘူးနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံနဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့တို့ကတော့မြန်မာအစိုးရအနေနဲ့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အမိစီးရင်တွေကိုထုတ်ပြန်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်